ချစ်ခင်လေးစားရတဲ့ကဗျာချစ်သူများမင်္ဂလာပါခင်ဗျာ
တက်ကြေ2022ခုနှစ်ကုန်ဆုံးလို့2023ခုနှစ်ထဲဝင်လာတဲ့အခါကျွန်တော်တို့နိုင်ငံရဲ့အဖြစ်ပျက်ဆိုးတချို့ဟာနှစ်ဟောင်းမှာတင်ရပ်တန့်ကြံရစ်ခက်လိမ့်မယ်လို့ယူဆခဲ့ပေမဲ့တကယ်တော့မကြံရစ်ခဲ့ပဲ2023ခုနှစ်အဝင်ကတည်းကအဖြစ်ပျက်ဆိုးတွေပိုတိုးလို့ဆိုးလာတာကြားကြရသိလာကြရတော့ကျွန်တော်တက်ပြင်းချမိပါတယ်ကျွန်တော်ရည်ညွှန်းလိုတဲ့အဖြစ်ပျက်ဆိုးဆိုတာကအညာဒေသစကိုင်းတိုင်းမကွေးတိုင်းလိုနေရာမျိုးတွေမှာတိုင်းပြည်အာဏာရယူထားတဲ့စစ်အစိုးရကကျေးရွာတွေကိုမီးရှို့တွေ့တဲ့လူကိုဖမ်းနှိပ်စက်တပ်ဖြတ်နေတဲ့ကိစ္စဆိုးတွေကိုဆိုလိုတာပါတက်ပြင်းချမိတယ်ဆိုတာကလည်းဒီလိုအဖြစ်အပျက်တွေဖြစ်လာတာဟာအခုအချိန်ကြမှာဖြစ်လာတာမဟုတ်ဘဲကျွန်တော်တို့တိုင်းပြည်မှာ1962ခုတိုင်းပြည်အာဏာကိုစစ်တပ်ကရယူထားပြီးတဲ့အချိန်ကတည်းကစပြီးကြုံခဲ့ဖြတ်တန်းခဲ့ကြရတဲ့အဖြစ်ဆိုးတွေဟာအခုအချိန်ထိဖြစ်နေရှိနေသေးတာကိုတွေးမိပြီးတက်ပြင်းချမိတာပါတောတာရှင်များခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း30ဝန်းကျင်တုန်းကကျွန်တော်ဟာကရင်ပြည်နယ်တဲကဖန်အံဘီလင်းကြိုက်ထုံတထုံနဲ့ဖာပုံမြို့နယ်တွေထဲမှာလှဲ့လေသွားလာရင်သတင်းတွေစုဆောင်းရတဲ့သတင်းတော့လုတ်ခဲ့ဖူးပါတယ်ဒီတုန်းကဒုံသမိချောင်းဘေးတလိုင်းကရင်ရွာသားတချို့နဲ့အတူကျုံစိန်ကျိုးဝန်းကြီးတဲ့ဆယ်ရက်လောက်ပုံအောင်နေထိုင်ခဲ့ဖူးပါတယ်အဲ့ဒီတုန်းကစစ်အာဏာရှင်စစ်တပ်တွေကဒုံသမီးချောင်းဘေးကကရင်တိုင်းသားကျေးရွာတွေကိုထင်းသလိုအုတ်ချုပ်ဖိနှိပ်ရက်ဆက်နေတဲ့အချိန်မှာပဲကျွန်တော်နဲ့အတူကျုံစိန်ကျိုးဝန်းကြီးတဲ့နေရအမျိုးမျိုးပြောင်းအိတ်ဆက်ပုံအောင်နေကြရတဲ့တလိုင်းကရင်ရွာသားတို့ရဲ့ကိုတွေ့အဖြစ်အပျက်တွေကျွန်တော်ရယူထားတဲ့သတင်းအချက်လက်တွေအရအံ့ဩထိတ်လန့်ဖွယ်တုန်လှုပ်ဖွယ်သတင်းတွေကြားကြရသိကြရပါတယ်အဲ့ဒီဒေသကအရွယ်ရောက်သူမြည်သူမဆိုစစ်အစိုးရစစ်တပ်တွေကိုကြောက်ကြီးနှိဆက်ရတောတွေတောင်တွေတဲ့အချိန်တိုင်းလိုလိုပုံအောင်အိတ်ဆက်နေကြရပါတယ်ကျွန်တော်တို့ပုံအောင်အိတ်ဆက်ခရာကျုံစိန်ကျိုးဝန်းကြီးထဲမှာတစ်ကိုင်းတရွေ6တွေခင်းထားတဲ့လူတကိုယ်စားအိမ်ရငယ်တွေနေရအနှံ့တွေ့ကြရပါတယ်ကျွန်တော်တို့သွေးချင်းများဖြစ်ကြတဲ့ကရင်တိုင်းရင်းသားတွေဟာလူအဖြစ်ကတဆင့်ချပြီးကျက်တွေငှက်တွေလိုတောတွေတောင်တွေတဲ့နေရအမျိုးမျိုးပြောင်းပြီးပုံအောင်နေထိုင်နေကြရှာပါတယ်။နေရအနှံ့ကရောက်လာကြားလာရတဲ့ထိတ်လန့်ခြေခွဲပွေအဖြစ်ပြက်တွေကိုကျွန်တော်ကြားနေသိနေခဲ့ရပါတယ်။တနေ့တော့တလိုင်းကင်ရွာကမောင်အေးဆိုတဲ့လူငယ်တယောက်နဲ့နှစ်ညလောက်အတူတွဲပြီးဒုံသမီးချောင်းဘေးတောင်ကုန်းတစ်ခုပေါ်မှာအိတ်ဆက်ခဲ့ရဘူးပါတယ်။အဲ့ဒီနေ့ကတလိုင်းကင်ရွာကရွာသားနှစ်ယောက်ကိုစစ်တပ်ကဖမ်းပြီးကရင်သဘုံတွေရှိရာပြရမယ်ဆိုပြီးအမိန်ပေးပါတယ်။ရွာသားနှစ်ယောက်ကပြောမပြနိုင်တဲ့အခါတလိုင်းကင်ရွာဖုံးတော်ကြီးကျောင်းစွန်းစားကျောင်းအောက်မှာပဲနှိပ်စက်ပြီးတပ်ဖြတ်ပစ်လိုက်ကြပါတယ်။ကျွန်တော်တို့နဲ့အတူခဏတာလာရောက်ပူပေါင်းအိတ်ဆက်တဲ့မောင်အေးရဲ့အဖေဟာအသက်ခံရသူရွာသားနှစ်ဦးတည်းကတဦးပါပဲ။တော်တာရှင်များခင်ဗျာအဲ့ဒီညကကျွန်တော်ကိုတလိုင်းကရင်ရွာကအသက်15နှစ်သာရှိသေးတဲ့တလိုင်းကရင်ရွာသားလူငယ်လေးမောင်အေးရဲ့ဝမ်ပန်းတနေပြောပြနေတဲ့ဇကားတွေကိုတောင်ကုန်းထိတ်ထိန်ထိန်သားနေတဲ့လရံအောင်ကျွန်တော်နားထောင်ခဲ့ရတာပါမောင်အေးဟာထိန်ထိန်သားနေတဲ့လမင်းကြီးကိုမော့ချီချင်းအသက်ခံရတဲ့သူ့ဖခင်အကြောင်းကိုပြောပြရင်မျက်ရည်တွေကြနေခဲ့ပါတယ်သောတာရှင်များခင်ဗျာအဲ့ဒီအချိန်မှာပဲကျွန်တော်ဟာကဗျာဆရာလှိုင်းထက်ရဲ့အဝယ်တော်လို့အမည်ပေးထားတဲ့ကဗျာလေးကိုတတိယနေခဲ့ပါတယ်အခုအဲ့ဒီကဗျာလေးကိုနားဆင်ကြည့်ကြရအောင်ပါအဝယ်တော်များဆင်းရဲခြင်းကိုယူသားမှုနဲ့ဝယ်လို့ရတယ်ချမ်းသာခြင်းကိုကောက်ကျစ်ဆင်းလဲခြင်းနဲ့ဝယ်လို့ရတယ်သေဆုံးခြင်းကို tambo shide tonyane welu yade. Pido tambo mashide tonyane le welu yade. Dabi me la mingu mia yidwe toka dwine ki sese grega wege jaya rabo. Toda shimya la mingi ye la yangwego jigwe jine da weya moji jaya de kidwe amyanzo nigong chounen jabazi. Channel, Nyingwee Ba.